အရှိတောင်အာရှအသင်းအာဆီယံအသင်းကြီးတည်ထောင်မှု55နှစ်ပြည့်အထိမ်းအမှတ်အခမ်းအနားကိုအာဆီယံရုံးချုပ်ရှိရာအင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မှာဒီကနေ့ပြုလုပ်ခဲ့ပါတယ်။အာဆီယံအလံလွှင့်တင်တဲ့အခမ်းအနားကိုအာဆီယံအတွင်းရေးမှူးချုပ်ဆူရင်ပစ်ဆူဝင်လက်ရှိအာဆီယံအလှည့်ကျဥက္ကဋ္ဌမာတီနာတာလီဂါဝါနဲ့အာဆီယံဆိုင်ရာသက်အမှတ်ကြီးတွေတက်ရောက်ကြပါတယ်။စိန်ခေါ်မှုတွေအခွင့်အလမ်းတွေနဲ့55နှစ်ကြာဖြတ်သန်းခဲ့တဲ့အာဆီယံအဖွဲ့ကြီးဟာနောင်ကိုလည်းအခွင့်အလမ်းတွေကိုအမိအယဆုတ်ကန်ပြီးတော့အခက်အခဲတွေကိုကျော်လွှားသွားမှာဖြစ်တယ်လို့အာဆီယံလက်ရှိဥက္ကဋ္ဌမာတီနာတာလီဂါဝါကပြောကြားခဲ့ပါတယ်။အာဆီယံအတွေ့အမှုချုပ်ဆူရင်ပစ်ဆူဝမ်ကလည်းခေါင်းဆောင်5ယောက်အာဆီယံအသင်းကြီးကိုစတင်တည်ထောင်ခဲ့ပြီးကတည်းကဒေတာရင်းတည်ငြိမ်မှုငြိမ်းချမ်းမှုနဲ့ဖွံ့ဖြိုးတိုးတက်မှုတွေဖြစ်အောင်လို့ဆောင်ရွက်လာခဲ့ကြတယ်လို့အခမ်းအနားမှာပြောသွားပါတယ်။မြန်မာနိုင်ငံအပါအဝင်ဒီအဖွဲ့ဝင်10နိုင်ငံပါဝင်တဲ့အာဆီယံအဖွဲ့ကြီးကိုလူဦးရေတန်ပေါင်း600ရှိတဲ့မိသားစုကြီးတစ်ခုအဖြစ်နဲ့အာဆီယံခေါင်းဆောင်တွေကဖော်ပြပြောဆိုနေကြပါတယ်။အာဆီယံအသင်းကြီးရဲ့စုစုပေါင်းစီးပွားရေးအင်အားကဒေါ်လာတန်ပေါင်း2တန်းလောက်ရှိပါတယ်။အဖွဲ့ဝင်နိုင်ငံတွေရဲ့ပြည်တွင်းရေးကိုဝင်မဆွတ်ဖက်တဲ့မူကြောင့်မြန်မာနိုင်ငံဒီမိုကရေစီရဲ့ကြိုးပမ်းမှုတွေအပေါ်အရင်စစ်အစိုးရရဲ့ဖိနှိပ်မှုတွေနဲ့ပတ်သက်လို့အာဆီယံအဖွဲ့ဟာဝေဖန်ပြောဆိုမှုတွေကိုလည်းတော်တော်လေးခံခဲ့ရပါတယ်ရှင်။